ါခင်ဗျာဒီနေ့တဲ့လီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာနိုင်ငံရေးချဲပတ်မှုတွေကိုဘယ်လိုဖြေရှင်းသွားကြမလဲဆိုတာကိုဆွေးနွေးမှာပါမကြာခင်ကပဲမြန်မာနိုင်ငံကနေရာတချို့မှာလူသေးပျောက်တွေရှိတဲ့အထိပုံပေါက်ခွဲတွေတွေ့ရပါတယ်ဘယ်လိုအကြောင်းတွေကြောင့်ဒီလိုနိုင်ငံရေးချဲပတ်မှုတွေပေါ်ပေါက်နေရတယ်လဲဘယ်လိုမျိုးတားဆီးသွားနိုင်မလဲဆိုတာကိုကျွန်တော်တို့အဓိကဆွေးနွေးသွားမှာဖြစ်ပါတယ်ပြည်내ဆွေးနွေးပြည့်မဲ့ဒီမြန်မာနိုင်ငံရေးအခက်အခဲပုံကိုဖြစ်တဲ့ဦးရထွန်းဦးအောင်သူငင်းတို့လည်းလီလိုင်းပေါ်မှာရောက်နေပါပြီဆိုတော့ကျွန်တော်အရင်ဆုံးတော့ဒီပြည်내ဆွေးနွေးမဲ့ပုံကိုရဲ့ရုပ်ရည်အသုံးသက်ချက်ကိုကြားကြပါလေကျွန်တော်ဒီမကြသေးရင်ကပဲဒီလာရှိုးတို့စစ်တွေတို့မှာဘုံတွေကွဲတဲ့လူတွေလည်းအသေးပြောက်တွေရှိခဲ့တယ်ဟိုလက်တလုံးမဟုတ်ပေမဲ့လည်းပဲဒီ NLD ဥပဒေချန်ပီယံဥပုံကြီးမြန်မာလူစိတ်မှာပြစ်တက်ခံရတာမျိုးတွေလည်းရှိခဲ့ဘူးတယ်ဆိုတော့ဒီချို့ကိစ္စတွေမှာဘယ်သူဘယ်ဝါလက်ချက်ဆိုတာကိုကျွန်တော်တို့တိတိကျကျမသိရပေမဲ့လည်းဒီနိုင်ငံရေးရွေးချက်တွေနဲ့မကင်းတာကိုလည်းတွေ့ခဲ့ရပါတယ်ဆိုတော့ဒီအရင်ဆုံးတော့ကျွန်တော်ဆရာဦးရထွန်းရဲ့သဘောထားကိုသိချင်ပါတယ်အခုတွေ့ရမြင်ရတော့ကျွန်တော်တို့သုံးသပ်ကြည့်မယ်ဆိုရင်ဒီမြန်မာနိုင်ငံမှာနိုင်ငံရေးချဲပတ်မှုတွေကခေါင်းထောင်ထလာနေတယ်လို့ဟိုပြောလို့ရနိုင်တဲ့အခြေအနေမျိုးရှိနေတာဆရာဦးရထွန်း
အခုလောလောဆယ်ဖြစ်နေတဲ့ဟာတွေကတော့ဟိုနိုင်ငံရေးအကြမ်းဖက်မှုလို့ပြောရမှာတဲ့ကျွန်တော်ဟိုတော်ရင်လက်နက်ကင်အဖွဲ့အစည်းတွေရဲ့လှုပ်ရှားမှုလို့ပဲအဲ့လိုပဲသုံးသပ်ရလိမ့်မယ်ထင်တယ်ဒီကျွန်တော်တို့ညောက်ပိုင်းကဒီဟိုဟာပေါ့လေရုမပန်မှာဘုံခွဲခံရတဲ့ကိစ္စနောက်စစ်တွေမှာဘုံခွဲခံရတဲ့ကိစ္စတွေကတော့ကျွန်တော်ဟိုခံမှန်းကြည့်ရတော့တော်ရဲကလက်နက်ကင်အဖွဲ့အစည်းတွေနဲ့ပေါ့နော်ဆိုလိုတာကတော့ NCA လက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့အစည်းတွေနဲ့ပတ်သက်နေတယ်လို့အဲ့လိုကျွန်တော်ထင်နေပါတယ်။ဟု
တ်ကဲ့ပါဆရာ။ဒါပေမဲ့တခုရှိတာဆရာရဲ့ဟိုဘယ်လိုဖြစ်ဒီအဖွဲ့အစည်းတွေကနိုင်ငံရေးရည်မှန်းချက်နဲ့အစိုးရကိုလက်နက်ကင်တိုက်နေတဲ့အဖွဲ့အစည်းတွေဆိုတော့ဒါဘယ်လိုဖြစ်ကျွန်တော်သတ်မှတ်မယ်ဆိုတော့ဟိုနိုင်ငံရေးအကြမ်းဖက်မှုလို့ပဲပြောနိုင်မယ်လို့ကျွန်တော်တို့ယူဆပါတယ်ဆရာ။ဆရာရောသဘောတူလားလို့မသိဘူ
း။အဲ့ဒါလည်းပါမှာပေါ့လေ။ဒါပေမဲ့ဟိုအသေးစိတ်အချက်လက်ကတော့ဟိုဒေတာပြောမယ်ဆိုရင်တော့တမျိုးပေါ့။ဟိုကျွန်တော်တို့ဒီဘက်ကတည်သလောက်ဆိုရင်တော့ဥပမာတို့ကထည့်တောင်းနေကြပေါ့အတာကြီးပေးလို့ရှိရင်အဲတို့ကြံစည်တာမလုပ်ဘူးပေါ့အတာကြီးမပေးတဲ့အခါကျတော့ဒါဟိုမှတ်သွားအောင်နောက်မှမငင်းဆိုင်ရဲအောင်ဆိုတဲ့ရည်ချက်မျိုးလည်းပါနိုင်တာပေါ့ဒီနောက်ထပ်မှာဖြစ်တဲ့ကိစ္စဆိုလို့ရှိရင်လည်းဒါအစိုးရကဟိုတိုက်ကြီးကိုတည်တည်ငြိမ်ငြိမ်နဲ့အုပ်ချုပ်နိုင်စွာမရှိတော့ဘူးဆိုတာကိုတက်ပြီးပြဖို့အတွက်အဲဟိုနေရာဖောက်ခွဲလိုက်ဒီနေရာဖောက်ခွဲလိုက်လူလူထိလက်ကြဖြစ်အောင်လုပ်တာပေါ့လေအနိုင်ငံရေးဒီကျန်ပေမှုလို့ပြောလို့လည်းရပါတယ်ဗျာဟုတ်ပါ
ဟုတ်ကဲ့ဆရာကျေးဇူးပါကျွန်တော်ဆိုတော့ကိုအောင်သူငယ်ရဲ့သဘောထားလည်းကျွန်တော်ကြားချင်ပါတယ်အခုလက်တလောအခြေအနေတွေကိုကျွန်တော်သုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာဒီနိုင်ငံရေးရွေးချယ်တဲ့ဒီအကျန်းဖက်မှုတွေဟိုတကြောပြန်ပေါ်နေတယ်လို့ဆိုနိုင်လားဒီလိုလက္ခဏာတွေတွေ့နေရလားကိုအောင်သူငယ
်ဟုတ်ကဲ့ဟိုပြောမယ်ရှင်တော့ဗျာဒီတလောဒီ February လအပြင်မှာဖြစ်ခဲ့တဲ့ဒီဘုံဖောက်တာတွေဒီအကျန်းဖက်မှုတွေပေါ့နော်ဆိုတော့ကျွန်တော်မြင်လာတော့နိုင်ငံရေးရွေးချယ်ရှိတယ်လို့ထင်ပါတယ်ကျော်သူကတော့ဟိုသုံးသပ်ကြတာတော့ဒီ terror ဆိုတဲ့ဟာကတော့ဒီအကြမ်းဖက်မှုကိုအသုံးပြုပြီးတော့တစ်ဖက်သားကိုချင်းချောက်တာကိုလိုချင်တဲ့ဒီနိုင်ငံရေးဟိုရည်ရွယ်ချက်ကိုရအောင်လုပ်တာမျိုးပေါ့နော်ဆိုတော့ဒီလိုမျိုးသဘောမျိုးလို့ပြောကြတဲ့အခါကျတော့အခုဒီကိစ္စတွေကတော့ကျွန်တော်မြင်တာနိုင်ငံရေးဟိုရည်ရွယ်ချက်လည်းရှိတယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီအခုလက်တလောအခြေအနေဟိုနိုင်ငံရေးအခြေအနေကကျွန်တော်ကြည့်မယ်ဆိုရင်ဖြစ်စဉ်တွေကလည်းနည်းနည်းလေးဆက်တယ်ဆိုတော့ဒီအခြေအနေတွေကပြန်ပြီးတော့ဥမော်လာတဲ့အခြေအနေမျိုးလို့ပြောနိုင်တုံးတက်နိုင်လားကိုအောင်မင်းရဲ့
ဟုတ်ကဲ့ဟိုကျွန်တော်ထင်တာတော့တော်တော်စိုးရိမ်ပေါ်ရအခြေအနေရှိတယ်ထင်ပါတယ်ဥမာသမရဥတိစိန်တက်ခါစားပေါ့ဗျာသူကပြောဘူးရယ်ကျွန်တော်တို့ဒီနိုင်ငံရေးဒီကိစ္စတွေဆိုလို့ရှိရင်သဘောဝိုင်းမှာရှင်းရမယ်တက်ခံပြန်ပြီးတော့ဟိုတိုက်ခိုက်ကြပြီးတော့ဒီလိုအကြမ်းဖက်တဲ့အခြေအနေပြန်မသွားဘူးဆိုတဲ့အမျိုးပေါ့ဆိုတော့နောက်တစ်ခါဒေါအောင်ဆန်းစုကြည်လည်းအလားတူသဘောမျိုးပြောဘူးတယ်လို့ထင်ပါတယ်ကျောင်းအခုအနေထားမှာကျွန်တော်တို့ငင်းငယ်ရေးဆွေးနွေးပွဲတွေလည်းလုပ်နေတယ်။စကားလည်းပြောနေကြရင်လည်းတစ်ခါကအခုလိုအကြမ်းဖက်မှုတွေပြန်ဖြစ်လာတဲ့အခါကျတော့ဒါကဒေလန်းကျောင်းဘက်ကဥတီသွားတာလေ။ဒါမှမဟုတ်ကျွန်တော်တို့ရဲ့ငင်းငယ်ရေးလုပ်ငန်းစဉ်ကရောအားကိုးလို့ရပါဦးမလားပေါ့နော်။ဆိုတာမျိုးဆိုရင်ကြရရရှိရဖြစ်ပါလား
။ဟုတ်ကဲ့ကိုအောင်ငင်းကျေးဇူးပါ။ဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးရွေးချယ်တစ်ခုနဲ့ဒီအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆွေးနွေးနေရာမှာဟိုအကြမ်းဖက်နိုင်တဲ့လက်နက်ရှိမှလည်းဖြစ်မှာဆိုတော့ရေဝီရအနေနဲ့ဟိုလက်နက်ရှိတဲ့လူပုဂ္ဂိုလ်ဖွဲ့စည်းရဟိုလောက်တာလို့ယူဆလို့ရမယ်ထင်ပါတယ်ဆိုတော့ဆရာဦးရထွန်းအခုတွေ့နေရတဲ့နိုင်ငံရေးအကြမ်းဖက်မှုတွေဟာဟိုသုံးသပ်ကြည့်မယ်ဆိုရင်ဘယ်လိုလူတွေရဲ့လက်ချက်ဖြစ်မယ်လို့တွက်လို့ရမယ်ဆရာ
အဲခုတလောဖြစ်တဲ့အကြမ်းဖက်မှုတွေကတော့ခုနပြောသလိုပါပဲလက်နက်ရှိတဲ့အဖွဲ့အစည်းတွေပေါ့နော်အထူးသဖြင့်တော့ NCA လက်မှတ်မထိုးသာသေးတဲ့အဖွဲ့အစည်းတွေကလုပ်တယ်လို့ပဲကျွန်တော်ကတော့သုံးသပ်ပါတယ် NCA စာချုပ် ထိုးလိုက်ပြီဆိုရင်တော့ဒီဟာတွေကလုံးလို့လည်းမရတော့ဘူးဆက်ပြေးကောက်လို့လည်းမရတော့ဘူးအဲ့လိုဥပဒေချိုးဖောက်တဲ့ကိစ္စတွေလည်းလုံးလို့မရတော့ဘူးပေါ့နော်အဲ့တော့ဟိုဒါတွေကဟိုတောင်ဆန်းစုကြည်ပြောသလိုပဲကျွန်တော်တို့ရဲ့ငြိမ်းချမ်းရေးဖြစ်စဉ်အဲငြိမ်းချမ်းရေးဟိုတည်ဆောက်ဖို့ကြိုးပမ်းနေတဲ့ဟာကိုအထူးထိုက်ဖြစ်စေတယ်ဆိုတာအဲ့လိုဟိုတက်တည်ပြနေတာပေါ့လေအဲကျွန်တော်တော့အဲ့လိုပဲသုံးသပ်ပါတယ
်ဟုတ်ကဲ့ဆရာကြီးရဲ့ထုံးကျေးဇူးပါဆိုတော့ကိုအောင်သူငယ်ရဲ့သဘောထားကိုခင်ဗျအခုဟိုရေဝီကဟိုသုံးသက်ချက်တွေအရာဆိုလို့ရှိရင်တော့အချမ်းဖက်မှုတွေကျူးလွန်နေဆိုတော့လက်နက်ရှိမှလည်းဖြစ်တာဆိုတော့လက်နက်ရှိရဲ့ဖွဲ့စည်းရေးဆိုပြီးတော့ရေဝီကောက်ချက်ဆွဲနိုင်နေမယ်ကျွန်တော်မြန်မာနိုင်ငံမှာဒီနိုင်ငံရေးအကူဟိုနောက်ခံနေရလဲအမျိုးမျိုးပုံစံမျိုးမျိုးနဲ့ရှိနေတော့ဒါကဒီအချမ်းဖက်ဖွဲ့မှုတွေကျူးလွန်တာလက်နက်ကင်ဖွဲ့စည်းရေးသက်သက်ပဲလားတခြားဟိုဖွဲ့စည်းရေးတခြားနောက်ခံအကြောင်းရင်းတွေရောဘာတွေများရှိမယ်လို့သုံးသပ်လို့ရမယ်ကိုအောင်သူငယ်
ဟုတ်ကဲ့ဟိုအခုလိုဖောက်ခွဲတာတွေကလည်းတော့ပြောမယ်ဆိုရင်ဒီဖောက်ခွဲတဲ့ဤပညာတို့ရံပစ္စည်းတို့နောက်တစ်ခါလိုအပ်တဲ့ဟိုလက်နဲ့ရှိမှပဲဖြစ်နိုင်တဲ့အနေအထားပေါ့နော်နောက်တစ်ခါကျတော့ဆရာဦးကိုညီလုတ်ကြံခါတဲ့အနေအထားမျိုးပြောမယ်ဆိုလို့ရှိရင်လည်းဒါလက်နဲ့ကိုရယူနိုင်တဲ့အင်အားစုတစ်ခုခုကဟိုလုတ်ကြံလို့တော့ဒါကျွန်တော်တို့သုံးသပ်နိုင်တာပေါ့နော်ဆိုတော့ဒါပေမဲ့အနေအထားတွေကတော့အခုဖြစ်နေတဲ့အနေအထားရှိရတာတော့ရည်ရွယ်ချက်ချင်းမတူဘူးလို့ကျွန်တော်ထင်ပါတယ်အထူးသဖြင့်ဒီ NLD ဆိုတာပြည့်ရဲ့အခါကြတော့မှကျွန်တော်တို့105မိုင်စခန်းမှာပြီးခဲ့တဲ့ကာလမှာတိုက်ပွဲတွေဖြစ်ခဲ့ဥပါတယ်။နောက်တစ်ခါအခုကိစ္စမျိုးတွေမှာလည်းဒီတန်းကြီးဘုံကွဲတဲ့ကိစ္စတွေဖြစ်တော့ဒါရီကကျတော့ကျွန်တော်ထင်တယ်နည်းနည်းလေးပူကျပြတ်တဲ့ရည်ရွယ်ချက်ပေါ့ခုနကရဦးရထွန်းလည်းပြောပါတယ် ungovernability လို့ခေါ်တယ်။အစိုးရကပြည့်ရဲ့ဩဇာတက်ရောက်ခြင်းမရှိဘူးထိမ့်ချုပ်နိုင်ခြင်းမရှိဘူးဆိုတဲ့ဟာသဘောပြဖို့ပူများတယ်လို့ထင်ပါတယ်။ဒီစစ်ကြီးမှာရခိုင်မှာဖြစ်တဲ့ကိစ္စတွေကတော့ကျွန်တော်ထင်တာကဟိုပြီးခဲ့တဲ့တဘောကဖြစ်သွားတဲ့ဒီမြောက်ဦးကိစ္စတွေနဲ့လည်းပတ်သက်ကောင်းပတ်သက်နေတယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့အတိအကျတော့ပြောလို့မသိနိုင်ပါဘူးခင်ဗျာ
။ဟုတ်ကဲ့ကောင်းတယ်မြင်ကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ရဲ့လေလိုင်းပေါ်မှာရှိနေပါရဲ့။ကျွန်တော်အရင်ဆုံးကတော့မြန်မာနိုင်ငံကဒီကိုစိုးရေပါကိုစိုးရေတဘောသားလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့။အခုဒီနိုင်ငံရဲ့အကျန့်တူနဲ့တက်သပြီးတော့ကျွန်တော်ရွှေရာကြီးကိုပြောရမယ်ဆိုလို့ရှိရင်အခုဘုံကျဲတဲ့ကိစ္စမှာမဟုတ်ပါဘူးကျွန်တော်ဒီမိုကရေစီခုကာလမှာဒီပြည်ပကတ်တွေပေါ့လူစုဝေးစဉ်ဖြစ်တဲ့ပြည်ပကတ်တွေဒီလိုဆိုရင်ဒါဟုတ်နေတဲ့ကိစ္စတွေဒါလည်းနေအကျန့်တူပါပဲဒီပုဂ္ဂိုလ်တယောက်ဆွေးနွေးကြတယ်ပေါ့ဗျာဒီကနေ့ရှင်းတဲ့အပြီးအဆုံးအားဒီစိတ်ကြီးလားမိမိစိတ်ကြီးလားဒီကိုယ်ကြီးရဲ့ပုဂ္ဂိုလ်တယောက်ကိုနိုင်ငံရဲ့ဆက်ဆက်ပတ်သက်တဲ့ပုဂ္ဂိုလ်တယောက်ကိုမိမိစိတ်မှာဆက်ဆက်ထားရတာနိုင်ငံအကျန့်တူပါပဲအခုစစ်တွေမှာဘုံကျဲထားလိုက်ပြီပါပဲသာရှိမှာပုံခွဲရတဲ့ဒီလိုပါပဲเนาะဒါရီတော့ရုပ်ဥမာမကြခင်၅ဘိုင်းကဖြစ်သွားတဲ့ကိစ္စလေးတော့အဲ့ဒါမှလည်းရပ်ပြီးနေအစိုးရကဟိုမျိုးပေါ်ထောက်ထောက်ပြီးတော့လူစုလူဝေးအဲလူစုခွဲဖို့အလိမ့်သေးတာမြေချတာကိုပြည့်တဲ့ဖြစ်တာအမြောက်တွေသွားတယ်ဒါလည်းအကျန့်ထမှုပါပဲဆိုလို့ရှိရင်ဒီကိစ္စလေးဘာကြောင့်ဖြစ်လာတယ်လဲဆိုတဲ့ကိစ္စအပြည့်ကြီးပါတယ်ခုကကမရာဥပဒေတွေအစိုးရကသူကိုရုပ်ကောက်ကမတော်စံရုပ်ကောက်ကိုကျင်းပကံမှာပြောပါလေကမရာဥပဒေတွေအတူပါတီချုပ်နေကြရင်ပြည်နေနေဖြစ်ရမယ်ဆိုတော့တရားရတာအစ်ကံပြန်ပြီးတော့ဆင်းရဲရတာတော့ပါလေ။ဘာလို့လဲဆိုတော့ရုပ်ဥပါဖြစ်တဲ့ဒိဋ္ဌာကာဒါတို့ project တစ်ခုလို့ကျွန်တော်ယူထားတယ်။အချိန်ယူပြီးတော့ဒီစီစဉ်ပြီးတာမှတကယ်ဟိုတကယ်ဖြစ်ဖြစ်နဲ့နေမှာအချိန်ကနေမိုးဘဝကြာလာတဲ့ပုံပုံကအချိန်ကထူးခြားပြီးတော့အချိန်တိုင်းမိုးဘဝပြန်ကြာလာအဲ့ဒီမှာပြတ်ပြီးခတ်ပြီးတော့ရအောင်ဆီရတယ်။ဒါကြောင့်လို့2015ကဟိုမန္တလေးကထင်တယ်ကျွန်တော်တစ်ခွက်ယူလက်ထဲမှာတားဆီးထားတယ်ကျွန်တော်တို့ကတနည်းကျေကျေလောက်ပါနေပြီးတော့ကျောင်းသားကောင်းဆောင်လုပ်တဲ့လူကတကယ်ချူခွဲနေချင်းတော့ပြည်ပြည်လျှောက်သွားသွားတယ်ပေါ့ဗျာဒါတွေအားလည်းနည်းနည်းအကျက်ပြူလာရဲ့ဖြစ်နေတာလေ
ဟုတ်ကဲ့ကိုစိုးရေးကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့နောက်တူးလည်းရှိနေပါသေးတယ်ဒီရံပြဲမျိုးကဥစောလွင်မှာဥစောလွင်ရဲ့သဘောထားလည်းလူရင်းတူရှင်ဆွေးနွေးနေမှာလေခင်ဗျာ
ဟုတ်ပြီခင်ဗျာကျွန်တော်ကတော့ဆရာဦးဆုံးတော့ခုလောက်မေးကြည့်ပါလေဘာလဲဆိုတော့မကောင်းရင်ကြောင်းဝင်ဖို့ဆိုတော့မြန်မာစကားပုံလို့ဘုံဖောက်ခွေးသမားကလာပါလုံးဘုံဖောက်ခွေးသမားကိုတော်တွင်းနေနေတိုင်အဖွဲ့အစည်းများကိုပဲယူဆလို့ရပါတော့ဒီချိုလက်ဦးအိမ်မှာဘုံဖောက်ခွေးတာတော်တွင်းနေနေတိုင်ညာလားဆွေးတွင်းမှာဘုံဖောက်ခွေးတာတော်တွင်းနေနေတိုင်ညာလားဒါမှမဟုတ်ရောင်းမှာဘုံဖောက်ခွေးတာအေးအေးကိုများကျိုးရှင်သလားဒါကိုကျွန်တော်သိရင်ပါလေမကောင်းညကိုကြောင်းဖို့ဆိုတဲ့ဝဟာရကိုဆရာဦးရေထွန်းပြောတယ်လို့သိနေပါလေအစိုးရအဖွဲ့အစည်းတွေမှာလုံးပိုင်ခွင့်ရှိတယ်လို့တော်တွင်းနေနေတိုင်အဖွဲ့အစည်းတွေကတည်းမှာလုံးပိုင်ခွင့်ရှိတယ်ကံနဲ့မကောင်းတဲ့ညကိုတိုးတိုးနဲ့နဲ့ကအဖွဲ့အစည်းကိုများပုံရှားနေလို့ဆိုလို့ရှိရင်ဆရာဦးရေထွန်းတို့တွားနေတဲ့ဒီမိုကရေစီဆိုတာဘာကိုပြောတာလဲနောက်တစ်မျိုးကဒီမိုကရေစီနာကအစိုးရလက်နဲ့ကအဖွဲ့အစည်းအစိုးရတို့ထဲမှာလက်နဲ့ကိုယူပိုင်ခွင့်မရှိဘူးလား မရဘူးလားဆရာဦးအောင်ကြီးပြောတာကတော့လင်းနေဆိုတာလင်းနေရှိမှဖြစ်တယ်လင်းနေခဏငွေရှိရင်ဖြစ်တယ်မင်းယူရှိရင်ဟိုလင်းနေလုပ်ရတယ်မင်းရဲ့ဆေးဝါးရှိရင်လင်းနေဝေရတယ်အဲ့ဒါမင်းမရဘူးလား
ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးစောလွင်ရဲ့
ဒါပေမဲ့နိုင်ငံရေးရေးကတော့
ဟုတ်ကဲ့ဦးစောလွင်ရဲ့ရွေးချယ်မိကုံးကတော့ကျွန်တော်နားလည်တာကတော့ဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းကြီးပဲတက်တက်ဒီဟာတာဝန်ရှိရလို့စုံတိုင်းသလားဆိုတော့အဓိကမေးချင်တယ်လို့ကျွန်တော်နားလေပါလေဆိုတော့ဆရာဦးရဲ့ထုံးမေးချင်ပါလေတချို့ကလည်းအဲ့လိုပေါ့လေအမြင်တွေရှိပါလေကျွန်တော်တို့ဒီမှာနောက်ပိုင်းမှာကျွန်တော်ပေးစာတွေဖတ်ပြဖို့တချို့လည်းရှိပါဒီထဲမှာတချို့ကပြောထားတာဟိုမြန်မာနိုင်ငံမှာအခုခေတ်စားနေတဲ့အသုံးလုံးပေါ့လေလက်မဲကြီးပေါ့လေနိုင်ငံကြီးမှာနောက်ကနေပြီးတော့မြောက်ပေးနေတဲ့ဖွဲ့စည်းဆိုတဲ့လူမျိုးလူပုဂ္ဂိုလ်တွေဆိုတဲ့သဘောမျိုးတွေရည်ညွှန်းချက်တွေလည်းရှိပါလေဆိုတော့ဒါတွေကဒီလက်နက်ကိုင်ဖွဲ့စည်းတွေတက်တက်ပဲလားလက်နက်ကိုင်ဖွဲ့စည်းတွေဆိုတဲ့နေရာမှာပေါ့လေဒီတော်ရဲလက်နက်ကိုင်ဖွဲ့စည်းတွေကြီးပဲလားဆိုတဲ့မိကုံးတွေလည်းရှိနေပါတယ်ဆရာဦးရဲ့ထုံးအဲ့မိကုံးကိုဖြည့်ပေးပါဦးခင်ဗျ
အခုကတော့အဲ့လိုပေါ့လေဟိုခုနကကြောက်ပြောသလိုပေါ့ဒီအိတ်စားတွေရဲ့နောက်ွယ်မှာလက်မဲကြီးတွေရှိတယ်ဆိုပြီးတော့ဟိုသေးကြတာတခုကတော့ငွေသေးထောက်ပံ့ပြီးတော့ဟိုခိုင်းတဲ့အားတွေတော့ရှိတယ်သို့တော့အဲ့ဒီခိုင်းတဲ့အားတွေကအာဒီမြို့ပေါ်မှာဆိုရင်ဟိုသူတို့ထင်တယ်လို့ပေါ့နော်တချို့ဟိုဟိုချင်းချင်းယူဆသလိုတက်မတော်ပါတယ်ဆိုတော့ဟာမျိုးကတော့အခုချိန်ကြီးဟိုလက်ထုတ်လက်ကင်တက်တယ်မပြနိုင်သေးဘူးပေါ့ဗျာအဲ့တော့ဒီဘုံပေါက်ခွဲတဲ့ကိစ္စတွေကတော့ဟိုဟိုအရင်ကကိစ္စတွေတော့ကျွန်တော်တို့မပြောနိုင်ဘူးဒါပေမဲ့အခုနောက်ပိုင်း NLD အစိုးရလက်ထက်မှာအခုဖြစ်လာတဲ့ဟာတွေကတော့ဟိုဒီမြို့ပေါ်ကနော်ဟိုကျွန်တော်တို့ NCA ထိုးပြီးသားအဲ့လည်းငါကရင်ဖွဲ့တယ်နဲ့တက်မတော်ကတော့လုံးစရာအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့
သူတို့ဟိုဖြစ်သွားတဲ့ကိစ္စတွေမှာလည်းဟိုနောက်ွယ်ကအကြောင်းတွေရှိပါတယ်နော်။အဲ့ဒါအကြောင်းမလို့ဟိုဒါတွေကတော့ဖွဲ့ပြီးတော့ပြောရင်တော့ကောင်းတာပဲဗျာနော်
။ဟုတ်ကဲ့ကျေးဇူးပါ
။ကိုယ်လည်းဒါဟုတ်ကဲ့
။ဟိုသူကြီးသဘောထားအောင်ခင်ဗျာကိုကတချို့ကဒီနိုင်ငံရေးအကျဉ်းဖက်မှုတွေပေါ့လေဟိုဖြစ်ရတဲ့အကြောင်းတွေထဲမှာဒီနောက်ကျောင်းပြန်လှည့်ရင်းတဲ့သူတွေဒီလက်မဲကြီးတွေဒီ NLU ဟိုနိုင်ငံရေးရာတိုက်ခိုက်လို့ချင်တဲ့လူတွေလက်ချက်တွေလည်းမကင်းဘူးဆိုတော့အမြင်မျိုးတွေလည်းရှိပါတယ်ဆိုတော့ဒီတန်းသားလက်နက်ကင်ဟိုလက်နက်ရှိမှဖြစ်တယ်ဆိုပေမဲ့ဒါရီတန်းသားလက်နက်ကင်ဖွဲ့ယူကြီးတက်တက်ဟိုကဲလက်ချက်တောင်ကြောင်တက်တက်မဖြစ်နိုင်ဘူးဆိုတော့အမြင်တွေလည်းရှိနေပါတယ်ဆိုတော့ကိုအောင်သူကြီးသဘောထားအောင်ခင
်ဗျဟုတ်ကဲ့ဟိုဒီလိုပဲဟိုအရင်တော့တော့ဒီတန်းသားလက်နက်ကင်ဖွဲ့တွေမှာသူတို့နိုင်ငံရေးလမ်းစဉ်တွေရှိပါတယ်ဒါအကြီးအကျယ်ကြောင့်ဟိုဒီလက်နက်ကင်ကြော်လိုင်းကြီးဆင်နှဲနေရတယ်ဆိုတော့ဒီအကျဉ်းမျိုးတွေရှိတတ်ပါတယ်ဆိုတော့ဒါပေမဲ့အခုဖြစ်တဲ့ပုံစံမျိုးတွေမှာကြတော့ဒါကျွန်တော်တို့အရင်ဒီတော်ရင်လက်နက်ကင်ပုံကမှုမျိုးနဲ့လည်းမတူပါဘူးဖြစ်တာကဘာနဲ့သွားတူလဲဆိုတော့တစ်ဖက်ကဒေါသကိုပြကျင်တာလည်းဖြစ်တယ်နောက်တစ်ဖက်ကကြတော့ကျွန်တော်တို့ဒီဘက်ခေတ်မှာမီဒီယာတွေကခက်စားလာတော့ဒီလိုထိခိုက်ပေါက်ကွဲမှုများလေလေလူထိခိုက်မှုများလေလေဒီတဲ့မီဒီယာရဲ့ attention ပေါ့ဗျာအာရုံစိုက်မှုပူရတဲ့အခါမျိုးကြတော့တခါတလေကြတော့ဒီလိုယူရချက်မျိုးနဲ့လည်းဖြစ်နိုင်ပါတယ်နောက်တစ်ခုကတော့အဆိုးဆုံးအခြေအနေကတော့ကျွန်တော်တို့တိုင်းပြည်မှာလက်နက်ကင်ဖွဲ့တွေကများလွန်ပြီးတော့လက်နက်ကလည်းများနေတော့ကျွန်တော်ဒါကပတုပတုဆက်ချက်ဆိုတာမျိုးတော့တော်တော်ပြောရခက်တဲ့အနေအထားမျိုးတော့ဖြစ်သွားပါတယ
်ဟုတ်ကဲ့ကိုအောင်သူကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ဟိုတော်တာရှင်တချို့လည်းလေးလိုက်မှရှိနေပါသေးတယ်ဆိုတော့တို့လည်းလှည့်ချင်းပေးချင်ပါသေးတယ်အရင်ဆုံးကတော့ဒီမလေးရှားကကိုနေဦးလင်းဖြစ်ပါတယ်ကိုနေဦးလင်းသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျ
ကျွန်တော်သဘောထားတော့ဗျာဟိုပြောရမယ်ဆိုလို့ရှိရင်တော့ဟိုတုန်းကခြားချီပြောခဲ့တဲ့စကားကိုပဲပြန်ခေါ်အောင်ပါပေါ့နော်အဲ့ဒါကတော့ဘာလဲဆိုတဲ့အခါကျတော့ကျွန်တော်တို့က power transaction လုပ်တဲ့အချိန်မှာ institution developing ဆိုတာလိုတာပေါ့နော်ကျွန်တော်တို့အတိုင်းဒီလွတ်လပ်ရေးရပြီးတဲ့ကော institution developing က ready မဖြစ်သေးတဲ့ခါမှာလူကြီးရဲ့လက်ထက်မှာလက်လက်ရှိအဲ့လက်လက်ရှိနေတဲ့အတွက်သူတို့ရဲ့နိုင်ငံရေးညီမှန်းချက်ကလည်းအမျိုးမျိုးရှိတဲ့အခါမှာသူတို့ကလက်နက်ကိုအားကိုပြီးတော့ practice လုပ်တဲ့အလေးအကျင့်ကရှိနေတဲ့အခါကျတော့ညီမန်းကျက်တွေကိုလက်မှန်ဟောပေါ့နော်လက်နက်နဲ့ဟောပေါ့နော်ဟိုဟောချုပ်ကင်ပြီးတော့တောင်းဆိုတတ်တဲ့အလေးအကျင့်တစ်ခုရှိတယ်ပေါ့နော်အဲ့ဒီအလေးအကျင့်ကဒီနေ့တည်းကမပြောင်းသေးတဲ့သဘောဖြစ်တာပေါ့နော်ဒုတိယတစ်ချက်ကတော့ NCA ပေါ့ NCA ကိုသွားမယ်ဆိုတဲ့အခါမှာတစ်ချက်စဉ်းစားမှာအခုဆိုရင် dragging ဖြစ်နေတာပေါ့နော်ဘလောက်ကြာနေလဲဆိုတာစဉ်းစားလို့ရအဲ့ဒီအချိန်မှာဒီလူရဲ့ဟာလက်မထိုးလိုက်ပြီပဲဆိုပါစို့အဲ့တော့သူတို့ရဲ့ရည်တည်ဖို့ဟာခါတိုင်းဆိုရင်တော့ဗျာကုနာပြောလို့ပေါ့လက်နဲ့ကင်တောင်းချမ်းတို့ဟာသူမိသူဟန်နဲ့သူဟိုဆက်ကြီးပြောပြောပါပဲဆိုတော့အဲ့ဒါနေနဲ့သူရည်တည်လို့ရတယ်အဲ့ဒီအခါကျတော့အခုကျတော့ NCA ထိုးမယ်ဆိုရင်အဲ့ဒီဥစ္စာနဲ့ရည်တည်လို့မရဘူးဆိုတဲ့အတွက်လည်းပဲ
ဟာပြဿနာတစ်ခုဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ်ဗျ။
ဒါ
ကြောင့် SDA ထိုးမယ်ဆိုရင်တို့ရဲ့ရည်တည်နိုင်တဲ့အနေအထားပေါ့နော်စီးပွားရေးဖြစ်ဖြစ်လုပ်ငန်းတစ်ခုဖြစ်ဖြစ်ချိဖို့တော့လိုမယ်လို့ထင်တယ်ဗျ။ဒါဟာအခြေတစ်ခုလိုပဲဖြစ်ပါလိမ့်မယ်။
โอเคคุณนิวลินเชซูอ่ะสรุปจนที่อเมริกันพีออซูอ่ะโกล่าหมองแล้วซุนิพูลีไลมามาชื่อนี่แหละโกล่าหมองตะโบราแล้วซุนิได้มาเลยครับ
เนี่ยอ๋อเจซูครับครับอ๋อ1989มาโพดจันอ่ะยางงบูราจี1988 89มากูนั่นอ่ะมาตันเลนเนี่ยมื้อคํามาหมู่มาลุกขึ้นอ่ะดาမျိုးบอมมาหลุดออกครับกูนอกบ่าย30จ่ามาမျိုးบอมมาเปลี่ยนตุ้ยล่ะเนี่ยดีเจตนาเนี่ยอะซ่าดี2018ลุ่นละเย็นนี่จินญาจินญาแจ่มาဒီလိုဒီဆိုင်ဆိုင်ရုံးနဲ့ဒီမိုကရေစီဖရပီဆောင်စုဖြစ်ဖို့ဆိုရင်ဒီမိုကရေစီဆိုင်ဆိုင်ရုံးနဲ့တိုက်ညီတဲ့အခြေခံဥပဒေလိုမယ်။တရားအရေးချဲ့ရဲ့အမှကာချုပ်အရေးချင်းမရှိလို့ကာချုပ်မလွယ်ပေးဘူးဆိုတဲ့အချက်ရဲ့နောက်ပြည်ထောင်စုနဲ့မှာဒီလူလူတော်လာနဲ့တိုက်ညီတဲ့ဆန္ဒနဲ့တိုက်ညီတဲ့အခြေခံဥပဒေဆိုတာအသုံးအနှုန်းကို LED အစိုးရအသုံးအနှုန်းလာတဲ့နောက်ပိုင်းမှာဖေးဝအောင်စားထားတော့ဘာလို့ညာတော့အကုန်နေပေါ့ဗျာ။ဟိုဥလားဆွေတို့ဟိုမှာတံတော်ထောက်ခံပွဲလို့ပါလို့ဖြစ်လာတဲ့အတွက်ကြောင့်ကျွန်တော်ကဒီပြဿနာတွေကိုဟိုဥရထုံးတို့ကိုအောင်ပြင်းတို့ကတော့ရံမှန်လှုပ်ရှားနေတဲ့လူဆိုတော့ဟိုပြောတဲ့မှာပြောလို့ရပါဘူးဗျာကျွန်တော်ကတော့ဒီဘက်မှာရှိတဲ့လူဖြစ်တဲ့ကြောင့်ရုပ်သာ2008ကိုကာကွယ်ခြင်းနဲ့အုပ်စုတွေရဲ့လက်ချက်လို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကုလားမော်ကြီးကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့ဒီဟို Facebook ကနေမှတ်ချက်ပေးထားတဲ့ချူလည်းရှိပါတယ်ကိုညံဝင်းအောင်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါခင်ဗျဤချောပြောတာကတော့ပြည်သူ NLD အစိုးရစစ်တပ်တိုင်းသားလက်နက်ကင်အဖွဲ့တွေအားလုံးညီညွတ်ဖို့လိုပါတယ်အတွင်းကစီလုံးမှအပြင်ကအကြမ်းဖက်အဖွဲ့တွေမကတ်နိုင်မှာပါအတွင်းမှာအချင်းချင်းတိုက်နေမှာတော့အပြင်ကဟာတွေလာပြီးစော်ကားမော်ကားလှုပ်ကြတာနည်းတော့နည်းပါသေးတယ်တဲ့နောက်တူခိုင်မင်းထွန်းညီပုံဆိုသူကတော့ရခိုင်ပြည်သူတွေလုံခြုံမှုဟာမလွယ်ပါဘူး NLD အစိုးရကြောက်လို့ကျွန်တော်ပြောချင်ပါတယ်နောက်တူဖြစ်တဲ့မင်းသူရဆိုတဲ့သောရရှင်ကတော့ပြည်သူတွေတည်နေရတာဘယ်သူကြောက်လဲလုံခြုံမှုကိုဘယ်သူတောင်းဝန်ခံမလဲပြက်ပြက်သားသားကွဲကွဲပြက်ပြက်ပြောကြပါအစိုးရလားစစ်တပ်လားတဲ
့ဟုတ်ကဲ့ကိုညာဝင်းအောင်ဖတ်ပြပေးရချေးသူပါဆိုတော့ဒီ Facebook match တွေပါလို့ဒီလုံခြုံရေးပိုင်းမှာအစိုးရပေါ့အားမရတဲ့သဘောထားတချို့လည်းတွေ့ရပါတယ်ဒါမှလည်းဒီလုံခြုံရေးကိစ္စတွေမှာစစ်တပ်ကလည်းအဓိကကြိုက်တွင်နေဥမာဒီကာကွယ်ရေးတို့ပြည်ထရေးတို့ကစစ်တပ်လက်အောက်ခံပဲဖြစ်နေတယ်ဒါကြောင့်အနေဒီစိုးရအနေနဲ့စိတ်သွားတိုင်းကိုမပါအခြေအနေမျိုးမှာရှိနေတယ်ဆိုတော့သဘောထားမျိုးတွေလည်းရှိနေကြပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရထွန်းအစိုးရအနေနဲ့တကယ်ပဲလောကကံရခက်တဲ့အခြေအနေမျိုးမှာရှိနေသလားလုံညုံရင်းနဲ့ပတ်သက်လို့ဒါမှမလုတ်တက်မကင်တဲ့ဖြစ်နေတဲ့အခြေအနေမျိုးလားဆရာအ
ဲတစ်ခုလုံးပေါ့လေဟိုပထမတစ်ခုတော့ဟိုအနေဒီစိုးရအနေနဲ့ကအမျိုးသားညင်ကြားစီရေးဆိုတဲ့ဘူဝါဒအောက်မှာသူတို့တချို့ဒီပိုင်ပိုင်နိုင်နိုင်ဆောင်ရွက်မယ်ပိုင်ပိုင်နိုင်နိုင်ဒီတာဝန်ခံဝန်ကြီးဌာနတာဝန်ခံပုဂ္ဂိုလ်တွေကိုဒီဟိုခိုင်းစေမယ်ဆိုလို့ရှိရင်မြေသားရင်ကြားစီကိုမြန်မာထိခိုက်သွားမလားဆိုတော့အစိတ်ပေါ့နော်အဲ့ဒီဘောရာမျိုးရှိတာလဲဖြစ်နိုင်ပါတယ်နောက်တစ်ချက်ကကြတော့ပွဲစည်းပုံအခြေခံဥပဒေမှာဒီကာကွယ်ရေးဝန်ကြီးအစိုးရဝန်ကြီးနဲ့အဲကျွန်တော်ပြည်ထရေးဝန်ကြီးတုံနေရကိုတက်မတော့ကာဝေးဦးကြီးချုပ်ကဒီပေးတဲ့ပုံကိုယ်တွေကိုပဲတမရကခန့်အားရတာဖြစ်တဲ့အတွက်ကြောင့်မလို့เนาะဒီဥစ္စာတို့ဟိုပိုင်ပိုင်နိုင်နိုင်တို့ခိုင်းလို့မရဘူးဆိုတော့အဲဒီဟိုပါเนาะအယူဆမှားပေါ့အဲ့ဒါကပွဲကုန်ခြေကဥပဒေဒေတာဖတ်ကြည့်လို့ရှိရင်ဟိုတို့ကိုတက်မတော့ကာဝေးဦးကြီးချုပ်ကဒီလိုတော့တင့်တော်တယ်ဆိုပြီးတော့နာမည်စင်ပေးလိုက်တာလားဖြစ်ပါတယ်တကယ်ကသမရကနေပြီးတော့ဒီသူ့အစိုးရအဖွဲ့ရဲ့ရောက်လာတဲ့ဒီဝင်ကြီးသုံးပါးကိုတခြားဝင်ကြီးတွေလိုပဲပိုင်ပိုင်နိုင်နိုင်တာဝန်ပေးနိုင်ပါတယ်တာဝန်တွေကိုစစ်စစ်နိုင်ပါတယ်เนาะတကယ်လို့တာဝန်မချေဘူးဆိုရင်ဒီချေချေမြင့်မြင့်ထောက်ပြပြီးတဲ့အခါကျတော့လူလဲခိုင်းလို့ရပါတယ်အဲ့တော့ဟိုနှစ်ခုလုံးပေါ့ခုနတစ်ဖက်ကလည်းအဲမြူတိုင်းကြားစီကိုထိလိုက်မလားဆိုရဆိုရင်ကျနောက်တစ်ချက်တော့လေပိုင်ပိုင်နိုင်နိုင်မလုံနိုင်တာပေါ့ပိုင်ပိုင်နိုင်နိုင်မလုံနိုင်တဲ့ကိစ္စမှာတော့ဟိုကိုတိုင်းပိုင်ပိုင်နိုင်နိုင်ခန့်နိုင်တဲ့ပြည်ပွားရေးတို့ဘာတို့ကြည့်ရင်ကျွန်တော်တို့ဟိုသိပါတယ်ပြည်ပွားရေးတို့ဘာတို့ဆိုလဲဒီနေ့ဟိုအားရစရာမရှိဘူးပေါ့နော
်အ
ဲဒါကြောင့်မလို့ဟိုဒီဥဒါတော့ကျွန်တော်အဲ့လိုပဲမြင်ပါတယ
်ဟုတ်ကဲ့ကိုအောင်သူရဲ့သဘောထားခင်ဗျဒီအစိုးရအနေနဲ့လောကကံရခက်တဲ့အခြေအနေမျိုးရှိနေရလားဟိုမလုံတဲ့မကင်တဲ့အခြေအနေမျိုးလားဘယ်လိုသုံးသပ်လို့ရမလဲ
ကျွန်တော်မြင်လာတော့ဟိုအခု
လက်ရှိဝန်ကြီးလုပ်ငန်းစဉ်နဲ့ပတ်သက်ရင်ပေါ့ဗျာဟိုနှစ်ဖွဲ့ကတော့လက်မှတ်ထိုးလာတာရှိရဲ့အစ်စ်ထပ်ပြီးတော့လက်မှတ်ထိုးတာရှိပေမဲ့ဒီစုံလုံးချီနေမှာတော်တော်လေးအားမရကြတဲ့အနေအထားရှိပါတယ်။ဒါအဲ့တော့တစ်ဖက်မှာလည်းနောက်တစ်ခုကအခုရခိုင်ပြည်နယ်ကိစ္စမှာပြောမယ်ဆိုလို့ရှိရင်တစ်ဖက်ကဟိုရခိုင်ပြည်ကြီးရားထဲမှာရှိနေတဲ့မကျေနပ်မှုကိုကျွန်တော်မြင်လာတော့နိုင်ငံရေးရဟိုကန့်ကျယ်ပြင့်တယ်လို့ထင်ပါတယ်။ဒီလိုအခု rule of law ပေါ့ဗျာဒီဥပဒေနဲ့ညီကြဒီလိုလောက်တဲ့ကိစ္စမျိုးတွေနဲ့လောက်နဲ့ဟိုမပြေလည်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဆိုတော့အဲ့တော့တစ်ခါမှကြတော့လေဒီအစိုးရဘက်ကဟိုခုနပြောတဲ့စွမ်းဆောင်မှုကနာပါညာပြောများများကတော့ဒါဟိုလူတွေကဟိုအားမရကြဘူးဆိုတော့အနေအထားမျိုးရှိပါတယ်။ဆိုတော့အဲ့တော့တစ်ခါမှအခုလိုအကြမ်းဖက်တွေပါလို့ဖြစ်လာရင်ကျွန်တော်ကတော့နှစ်ချက်မြင်ပါတယ်။ဆိုတော့တစ်ခါကတော့နိုင်ငံရေးရရှင်းတဲ့ဟိုရှင်းလင်းမှုဟိုပြောရှင်းမှုပေါ့ဒါတွေလည်းလိုပါတယ်။ဆိုတော့နောက်တစ်ခါမှကြတော့ကျွန်တော်မြင်လာတော့ဒီတရားဥပဒေရှင်းမှုကြီးပေါ့ဒါကတော့ဒီဖောက်တဲ့လူတွေပေါ်ထုတ်ဖို့အရေးယူဖို့လို့ဒါတွေကလောက်ကလောက်အမှတ်ကိစ္စလို့ပါတယ်ဒီလုံခြုံရေးကိစ္စကိုလည်းအမှတ်ခံပြရလိမ့်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကောင်းသူငယ်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပေးပို့ထားတဲ့စာဆောင်လည်းရှိနေပါသေးတယ်အမေရိကန်ပြည်သူကမောင်ထက်တနားပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗ
ျနိုင်ငံရေးကြမ်းဖက်မှုတွေကစနစ်ဆိုးကိုဖတ်တွေ့ထားတဲ့လူတစုတစ်ဖွဲ့ရဲ့အလွန်ကျွံပြိနှိပ်ချုပ်ချယ်မှုတွေကိုတွန်းလှန်ရာကအစပြုလာတယ်လို့ပဲယူဆမိပါတယ်လူမျိုးရေးဘာသာရေးကိုအခြေခံထားကြသူတွေပြည်သူတွေကိုနိုင်ငံရေးမျက်စိဖွင့်ပေးမဲ့ဒီမိုကရေစီစနစ်ကိုစံကျင်သူတွေနဲ့အာဏာရှင်စနစ်ကိုဆွေးစင်မျိုးဆက်ဖတ်တွေ့ထားလို့တဲ့သူတွေသာဖြစ်ကြပါတယ်။ကျွန်တော်နိုင်ငံမှာဒီလိုဒဏ်ရာဒဏ်ချက်တွေနဲ့ရင်ဆိုင်နေရတာဟာနှစ်ပေါင်း60နီးပါးရှိနေပါပြီ။ယဟန်ရှင်လူចောင်းသားအားလုံးပါပဲ။ပါတီအနေနဲ့ကြီးမယ်ဆိုရင် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဖြစ်ပြီး60ရွေးကောက်ပွဲရလဒ်ကိုအကြမ်းဖက်ခံရတဲ့အပြင်ပါတီခေါင်းဆောင်ဘိုင်းတွေကစားလို့အောက်ခြေအဖွဲ့ဝင်တွေအထိအကြမ်းဖက်ခံကြရပါတယ်။အခုအစိုးရဖြစ်လာတော့လဲနောက်ကျောင်းပြန်လဲလို့တဲ့လက်မဲကြီးတွေရဲ့လှုပ်ချံမှုတွေပါခံနေကြရပါတယ်။ NLD ဥတွေအကြံပေးပညာရှင်တရားလွတ်တော်ရှေ့နေဥကိုနီလှုပ်ချံတက်ဖြတ်ခံလိုက်ရတဲ့အမှုကနေယခုရှမ်းပြည်နယ်ရုံမပန်ဘုံခွဲခံလိုက်ရတဲ့အထိပါပဲ။နိုင်ငံရေးကြမ်းဖက်မှုတွေဘေးကကင်းဝေးအောင်လူမျိုးစုလက်နက်ကင်ခေါင်းဆောင်တွေအနေနဲ့အစိုးရလက်အောက်မှာကာကွယ်ရေးပြည်ထောင်ရေးမရှိဘဲရခိုင်ရေးနဲ့ပတ်သက်ပြီးနိုင်ငံကဖိအားတွေနဲ့ရင်ဆိုင်နေရတဲ့အစိုးရရဲ့ငြိမ်းချမ်းရေးအခင်းကျင်းထဲမှာအပြည့်အဝပူပေါင်းပါဝင်တဲ့သလိုတိုင်းပြည်နိုင်ငံရေးပါတီတွေအနေနဲ့လည်းဆွေးမြေ့နေတဲ့ငါနဲ့မတူငါရန်သူဆိုတဲ့အယူအဆတွေကိုစွန့်လွတ်ပြီးတော့ပြည်သူကိုမျက်နှာမူကြပါလို့ဆွေးနွေးလိုက်ရပါတယ်ဗျာ
။ဟုတ်ကဲ့ဒီမောင်တသနာပေးစာကတော့ဆော့ဆော့ပြောတဲ့လိုပဲဒီနိုင်ငံရေးကြံဖက်မှုတွေကနောက်ကျောင်းပြန်လှည့်ခြင်းတဲ့သူတွေလက်မဲ့ကြီးရဲ့ဒီ NLD ရဲ့သားဆိုးရပုံမှာထုံးနှက်ချက်ဆိုပြီးတော့သူကရေးထားပါတယ်။ဒါကြောင့်လည်းတခြားနိုင်ငံရေးအင်အားစုတွေအနေနဲ့ဝဝင်ပံ့ပိုးတင်တယ်ဆိုပြီးတော့လည်းသူကယူဆပါတယ်။ဆိုတော့ဒါနဲ့ပတ်သက်လို့ဆရာဦးရဲ့ထွန်းဒါဒီလိုအကြံပေးတိုက်တွန်းချက်ကဒီနိုင်ငံရေးကြံဖက်မှုတွေတားဆီးရမှာလက်တွေ့ဖြစ်ရှိနိုင်မယ့်နည်းလမ်းလို့ပြောနိုင်မှာခင်ဗျာ
။လက်တွေ့ရတော့တခြားနိုင်ငံရေးအင်အားစုတွေကဟိုအခုသူတို့ပြောတဲ့ဟိုဘာကြလဲနောက်တွေကလက်မဲကြီးတွေဆိုတော့လူတွေနဲ့ဟိုမိစ္ဆာနေတယ်လို့ဟိုပူးပေါင်းနေတယ်လို့ဖြစ်တာပေါ့ဗျာဒါသူတို့သကလုံးအရာပြောတာနော်ဒါကျွန်တော်ကတော့အဲ့လိုမမြင်ပါဘူးဟုတ်ဆိုတော့ဟိုတနေ့ကပဲနိုင်ငံရေးပါတီတွေကနေပြီးတော့ဒီဘာလဲတက်မတော်ကိုဟိုကျွန်တော်တို့ဟိုကြေခံလို့ဖြစ်အောင်ဝိုင်းဝန်းပြီးတော့ဟိုမီဒီယာတွေတပမီဒီယာတွေကပုံဖော်ပြီးတော့ခုနကမှကမှဟိုကြောင်ပိတ်မြောင်လုပ်နေတဲ့ဥစ္စာတွေအစိုးရကကာဝယ်ဖို့ဆိုပြီးတော့နိုင်ငံပါတီတွေကတောင်းဆိုတာတွေ့လိုက်တယ်လေဆိုတော့ဟိုဒီဟာကဟိုခုနပြောတဲ့အတိုင်းဆိုလို့ရှိရင်ဟိုသူပြောတဲ့ဟိုအနေထားနဲ့ကြောင်းညံဖြစ်နေတာပေါ့လေ
ဟုတ်တယ်အဲ့
တော့အမြင်ယူဆတွေကတော့အမျိုးမျိုးပေါ့ဗျာအဲ့တော့ဟိုဒီလက်ရှိအစိုးရနဲ့နိုင်ငံရေးပါတီတွေနဲ့စီလုံးညီမျိုးဖို့အဲဟောဖြစ်ဖို့ဒီတပါမှာကျွန်တော်တို့နိုင်ငံကိုဟလာအန်ဒီပြည်လာနိုင်တဲ့ကိစ္စတွေဝိုင်းဝန်းပြီးတော့ဟိုညီညွတ်နဲ့ရင်ဆိုင်ဖို့ဆိုရင်တော့အမှန်ကတော့ဟိုဥဆောင် CEO အမှာတော့ဟို NLD ပါတီကဟိုဥဆောင်ပြီးတော့စီရင်လှုပ်ကြော်တင်တာပေါ့လေအဲလိုအနေထားမျိုးကမတွေ့ရသေးဘူးပေါ့နော်အဲ့တော့ဟိုခုနပြောတဲ့စိတ်ဓာတ်ကလေးတော့ကောင်းပါတယ်အဲ့ဒါနဲ့လက်တွေ့မှာအဲ့လိုဖြစ်မလာဘူးဖြစ်နေတယ်။
ဟိုသူပြောမဲ့ဆိုတော့ပူပေါင်းပါဝင်ဖို့ဆိုပူပေါင်းပါဝင်တဲ့အခင်းချင်းလည်းရှိဖို့လိုတယ်ဆိုတော့သဘောပေါ်ဆရာ
။ဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်အဲ့လိုဖြစ်ပါတယ်။
ဟုတ်ကဲ့ကိုအောင်သူကြီးသဘောထားရောခင်ဗျာကျွန်တော်တို့ဟိုတချို့ကတော့ပြောတာဒီလိုပေါ့လေဟိုမတိမငြိမ်းအခြေအနေတွေအားလုံးဟိုတားဆီးနိုင်မှုဟန်တားနိုင်မှုပြည်ရင်းငြိမ်းချမ်းရေးဦးတည်ဖို့ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးအင်အားစုတွေက NLD ကိုဝိုင်းပြီးပံ့ပိုးရပ်တည်ရမယ်ဆိုတော့ဟိုတိုက်တွန်းချက်မျိုးဆက်စပ်ဟိုတော်တော်ရှင်ရဲ့ပေးစာမှာပါပါတယ်ဆိုတော့ဒါကတကယ်လည်းလက်တွေ့ကျတဲ့နည်းလမ်းဖြစ်မလားတကယ်လည်းဖြစ်ရှင်းမှုဒီလိုနိုင်ငံရေးချမ်းဖက်မှုတွေတားဆီးနိုင်မှုဆိုရင်ကျွန်တော်လက်တွေ့ရကြလုတ်တင်တာဘယ်လိုနည်းလမ်းတွေရှိမလဲကိုအောင်သူ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာတော့ဒီနိုင်ငံရေးပါတီကျန်တဲ့အင်အားစုတွေက NLD ကိုကန္နာကောစားလုပ်နေကြတယ်လို့ကျွန်တော်မထင်ပါဘူး။ဆိုတော့ဒီကျွန်တော်တို့လက်ရှိအခြေအနေကိုကြည့်ရင်ကျွန်တော်မြင်တာတော့နှစ်ပိုင်းခွဲမြင်နေတာပေါ့။ဆိုတော့တစ်ပိုင်းကတော့ကျွန်တော်တို့ဒီဝီအချင်းတည်ငြိမ်နေတဲ့ပြည်မလို့ဟာမျိုးရှိနေ။နောက်တစ်ခါကျတော့အခုချိန်တိုင်းပြဿနာတွေတိုက်ပွဲတွေရှိတဲ့ပြည်နယ်တွေမျိုးရှိပါလိမ့်မယ်။ဆိုတော့အဲ့လိုဟာမျိုးခွဲမြင်ပြီးတော့ဟိုတချို့ကိစ္စတွေကိုကန်ကွယ်ဖို့လိုမယ်လို့ထင်ပါတယ်။ဆိုတော့နောက်တစ်ခုကကျတော့ဒီအခုလိုကျွန်တော်တို့မှာဒီမလုံးကြုံမှုပေါ်လာဥသတင်းတစ်ခုပြေးပါတယ်ကျွန်တော်ညူတော်ကြီးရဲ့မှာမလုံးကြုံဆုံးပြည်တော်ကြီးရဲ့မှာကျွန်တော်တို့ရန်ကုန်ကဟိုနောက်ဆုံးမှာဒုတိယလိုက်နေတယ်ဆိုတဲ့ဟာမျိုးပေါ့နော်ဆိုတော့ဒီကိစ္စတွေကခုနပြောတဲ့ဒီနိုင်ငံရေးပါတီတွေရဲ့ပြောကလည်းမပါပါဘူးဆိုတော့ကြံတဲ့ကျွန်တော်တို့ဒီခုနလိုနိုင်ငံရေးကိစ္စလည်းမဆိုင်ပါဘူးကျွန်တော်တို့ဒီဖြစ်နေတဲ့ဒီ rule of law ပေါ့အခြေအနေကကျရှင်းနေတဲ့ဟာမျိုးတွေဆိုတော့ဒါတွေကတော့ဒီပြည်မတဲ့အပိုင်းမှာသိချာထင်းသိရမယ့်ကိစ္စတွေပါသာသာပတိပကအဖြစ်တဲ့အပိုင်းမှာတော့ကျွန်တော်ထင်တယ်ငင်းရည်လုံငန်းရှင်တယ်လဲဆိုင်ကောင်းဆိုင်တယ်သူမို့လေတခြားဟိုမျက်နာစရာအကြောင်းတွေဘာတွေကုစားပေးဖို့လိုမလဲဆိုတော့ဒီလိုစဉ်းစားတင်တယ်လို့တော့ဖြစ်ပါတယ
်ဟုတ်ကဲ့ပါဝင်ဆွေးနွေးပြီးဥအောင်သူငယ်ဥရဲထွန်းကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တော်တော်ရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ